မြမရှိဟောင်းရုပ်ရှင်ဇာကားတကသမိုင်းအမွေနှင့်စင်းရင်ဝင်တဲ့အကြောင်းကိုလည်းတွေ့ပြချင်ပါတယ်။ဒရိုက်တာအီလဝမ်ဦးတင်မောင်1934ခုနှစ်မှာရိုက်ကူးခဲ့တဲ့မြကနိုင်ရုပ်ရှင်ဇာကားကို UNESCO အဖွဲ့ရဲ့ဒေတာတွင်အမွေနှင့်အဖြစ်နဲ့စင်းရင်သွင်းလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံကရုပ်တံအမွေနှင့်တွေကိုအချိန်မီထိန်းသိမ်းဖို့လိုအပ်နေပြီးပြည်တွင်းမှာဒီလိုအမွေနှင့်ဇာကားတွေရှိတယ်ဆိုတာကိုနိုင်ငံတကာကသတိထားလာစေဖို့ကြိုးစားခဲ့တဲ့Safe Myanmar Film အဖွဲ့ကပြောပါတယ်ပြည်ဝင်နောက်ကိုစိုးတက်ကအဒီအကြောင်းတင်ပြမှာပါ။
တောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာပြုလုပ်ခဲ့တဲ့မှတ်တမ်းအမွေအနှားဆိုင်ရာအာရှပစိဖိတ်ကော်မတီအစည်းအဝေးမှာ1934ခုနှစ်ကမြန်မာရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့မြကနာရုပ်ရှင်ကားကို UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့စာရင်းသွင်းလိုက်ပါတယ်။အခြားအောင်အရှနိုင်ငံတွေမှာပလင်ရုပ်ရှင်ကားတွေအကြောင်းမျိုးမျိုးနဲ့ပျက်စီးနေပြီးမြန်မာနိုင်ငံမှာလည်းသမိုင်းဝင်ရုပ်ရှင်ကားတွေကိုအချိန်မီထိန်းသိမ်းဖို့လိုနေရကြောင်း UNESCO စာရင်းဝင်ဖို့ကြိုးစားနေတဲ့ Safe Myanmar Film စီမံကိန်းဒါရိုက်တာကိုဥက္ကာကပြောပါတယ်။
ဒီကကျွန်တော်တို့မွေနှစ်စာရင်းဝင်နေတယ်ဆိုတာကဒီမြန်မာနိုင်ငံရဲ့ဒီစပြီးတော့ကျွန်တော်တို့ဟိုရုပ်ရှင်စရိုက်ခဲ့တဲ့အချိန်ကစောခဲ့တယ်ပေါ့နော်။ဟိုစောခဲ့တဲ့အကြောင်းရင်းကိုကျွန်တော်ကတခြားနိုင်ငံနဲ့ရှင်းပြတဲ့အချိန်မှာကျွန်တော်တို့ဒီမှာလည်းဒီလိုရုပ်ရှင်ကားမျိုးရှိတယ်ဆိုတာကိုအတိအမှတ်ပြုနေခြင်းနဲ့နောက်တစ်ခုကဒီလိုအတိအမှတ်ပြုရခြင်းဝင်အောင်ကြိုးစားတဲ့အကြောင်းရင်းကဒီဝင်နေခြင်းဝင်သွားခဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီရုပ်ရှင်ကားကိုရေရှည်ထိန်းသိမ်းဖို့ဆိုတော့ဟိုအစီအစဉ်တွေကိုကျွန်တော်ကအထောက်ပံ့တဲ့အကူအညီတွေရလာနိုင်တယ်။အခုလက်ရှိမှာလူတွေကလည်းတိတ်မသိဘူးဟိုကိုကြီးအားပေးမဲ့သူတွေကလည်းတိတ်မရှိဘူး။အဲ့တော့ကြောင့်မလို့ဒီလိုအမွေနှစ်စင်းဝင်အောင်ဟိုစူးစားရင်းဖြစ်တာပေါ့နော်
။မြကန္နာရုပ်ရှင်ကားကအဖြစ်အမဲဖလင်မျိုးစားဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ဖလင်ကားတွေစုဆောင်ပိတ်ဆည်ထားတဲ့နေရာမှာကြံကြီးရဲ့15ကားတွေဟာတကားဖြစ်ပါရဲ့။မြမဖလင်ရုပ်ရှင်စကားတွေဟာ90ရာခိုင်နှုန်းလောက်ပျက်စီးသွားပြီဖြစ်ပါရဲ့။ဖလင်တွေကမြန်မာရဲ့အပူချိန်နဲ့စိုးတိုင်းစားများရဲ့အခြေအနေမှာပျက်စီးရကြောင်းမိမမှန်တဲ့မြန်မာနိုင်ငံအတွက်အေးကမ်းတူလောင်ရုံမရှိဘူးလို့ကိုဥက္ကာကပြောပါရယ်မြန်မာနိုင်ငံရဲ့ပရမမျိုးဆက် Nitrate ဖလင်တွေကလုံးဝမရှိတော့ပါဘူးမြန်မာအတန်ကပြသနေတဲ့ရုပ်ရှင်ကားဟောင်းတွေထဲမှာကား30လောက်ပဲမူရင်35မီလီမီတာဖလင်အနေနဲ့ပဲရှိပါတော့တယ် UNESCO စာရင်းဝင်သွားတဲ့အတွက်ရှေ့ဆက်ပြီးထိန်းသိမ်းလုပ်ငန်းတွေဆောင်ရွက်ဖို့လမ်းကြောင်းတစ်ခုဖြစ်ကြောင်းအာရှပစိဖိတ်ကော်မတီအစည်းအဝေးကိုမြန်မာနိုင်ငံ UNESCO အမျိုးသားကော်မရှင်ရဲ့အတွင်းမှုချုပ်အနေနဲ့တက်ရောက်ခဲ့တဲ့ရန်ကုန်နိုင်ငံသားဘာသာတက်သူပါမုခချုပ်ဒေါက်တာကြည်ရွှင်ကအခုလိုပြောပါရယ
်အခုရွေးလိုက်တဲ့အတွက်ဒီရုပ်ရှင်ကားနဲ့ပတ်သက်ပြီးမှနိုင်ငံတကာက UNESCO အနေနဲ့လေဟိုအကူအညီတွေကိုစနစ်တကျပေးလာဖို့ရှိတယ်ပေါ့ဟုတ်ပြီပေးရမယ့်အကူအညီတွေကဒီရုပ်ရှင်နဲ့ပတ်သက်တဲ့ချုပ်တွေ့ကြုံနေရတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးပါဒီစီမံချက်တွေစီမံကိန်းတွေဆက်ပြီးကူညီမှာပါနောက်ထပ်အလားလာကတော့ကျွန်တော်တို့မှာဒီဇာကားတကားနဲ့ဒီလိုရှင်နေမျိုးစုံရတာမဟုတ်ဘူး။နောက်ကျွန်တော်တို့သတင်းမှတ်တမ်းနဲ့ပတ်သက်မယ်ဆိုလို့ရှိရင်ဖိတ်ဆုံးမှရှိနေတာဆက်ထပ်တန်ခိုင်နာတင်တဲ့မှတ်တမ်းကရှိပါတယ်။နောက်ပေါ်ကြောင်းအစားစာပနာခါနာရှိတယ်။ဒါတွေကိုလည်းပဲနောက်နှစ်တင်နောက်နှစ်တင်မှာဟိုအရေးကြီးမှတ်တမ်းအမွေနဲ့နဲ့ဆက်ပြီးတင်သွားနိုင်တဲ့လမ်းတွေပွင့်သွားပြီဆိုတဲ့သဘောပါ
။ညဇန်နာရုပ်ရှင်ကို1934မှာစတင်ရိုက်ကူးထုတ်လုပ်တော့ကအတန်တည့်ရုပ်ရှင်ဖြစ်ပြီးနောက်ခံတစ်ချင်ကို1954ခုနှစ်မှာထည့်သွင်းခဲ့ပါတယ်။စကားပြောခန်းတွေကိုတော့1980လောက်ကြာမှထပ်ပြေးနိုင်တာပါ။မြာကန္နာရုပ်ရှင်ကားကိုရိုက်ကူးခဲ့တဲ့ A1 ဦးတင်မောင်ကို1908ခုနှစ်မှာမွေးဖွားခဲ့ပြီးရုပ်ရှင်မိသားစုအတိုင်းဝန်ကြားမှာကြီးပင်းခဲ့တာဖြစ်ပါတယ်။သူရဲ့အကိုဦးညီဘူးကမြန်မာရုပ်ရှင်လောကရဲ့ပထမဦးဆုံးသရုပ်ဆောင်ပါ။ဒုတိယကမ္ဘာစစ်ကြောင့်မှာဦးတင်မောင်ကဗမာလွတ်လပ်ရေးတပ်မတော် BIA မှာစစ်မှုထားခဲ့ပြီးစစ်ပြီးသွားတဲ့နောက်ပိုင်းမှာသူ့ရဲ့ A1 ရုပ်ရှင်လုပ်ငန်းကိုပဲ IO site လုပ်ကင်ခဲ့ပါတယ်။ရုပ်ရှင်ထုတ်လို့ရည်ပညာတွေကိုအာရှနိုင်ငံအမြောက်များမှလေးလာခဲ့ပြီး2000ပြည့်နှစ်မှာကွယ်လွန်ခဲ့ပါတယ်။ချစ်ရည်စင်နဲ့ညကနာရီတာဝန်ရုပ်ရှင်ကားပေါင်း40ကျော်ရိုက်ကူးခဲ့တာပါ။ညကနာရုပ်ရှင်ကားနဲ့အတူ UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့တပြိုင်တည်းစိန်ရင်းသွင်းခံရတာကတော့ရခိုင်ပြည်နယ်ရှစ်တောင်ဖျားမှာရှိတဲ့ဘရင်အာနန္ဒစန္ဒရမင်းရဲ့ကြောက်စာပဲဖြစ်ပါတယ်။